မ်းမြစ်မှာနေဆက်ကင်းပြင်းနယ်မြဝတီမြို့မှာစစ်ကောင်စီရဲ့မျိုးဆောင်တပ်ဖြစ်တဲ့ခလာယာ205ကို KNUPDF ပူးပေါင်းတပ်တွေကစစ်ရေးကြော်ကြားသိမ့်ပိုက်ပြီးတဲ့နောက်အေဘီလာ22ရက်နေ့ကတပ်ကိုယာယီပြန်ဆုတ်ခွာတယ်လို့ KNU ကသတင်းထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့မြဝတီမြို့ကြီးတည်ငြိမ်မှုတွေရှိနေပြီလားဘယ်သူအုပ်ချုပ်မှုအောက်မှာရှိနေတယ်လဲဆိုတာကတော့အပြည့်မထွက်သေးပါဘူးလက်နက်ကိုင်အဖွဲ့အစည်းတွေရဲ့အကျိုးစီးပွားတွေနဲ့ရှုပ်ထွင်းနေတဲ့မြဝတီမြို့အခြေအနေကိုမအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ဆိုင်းနမနယ်စပ်တည်ငြိမ်ပြီးနယ်မြဝတီမြို့မှာစစ်ကောင်စီရဲ့မျိုးဆောင်တပ်ဖြစ်တဲ့ခလာယာ205ကို KNL PDF ပူးပေါင်းတပ်တွေကတိုက်ခိုက်ပြီးမြဝတီမြို့ကို ABL 7ရက်နေ့ကစပြီးတဲ့ရဲ့ကြော်ကြသိမ့်ပိုက်လိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တာပါ။ ABL 19ရက်နေ့ကစပြီးနှစ်ဖက်တိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်3ရက်အတွင်းအရက်သားတွေ10ခန်းလောက်သေဆုံးခဲ့ရပြီးစစ်တပ်ကပူးပေါင်းတပ်ကအရက်သားကပါဝင်တဲ့လူ80ကျော်ဟာဒဏ်ရာပြင်းထန်လို့အတွင်းလူနာတွေအဖြစ်ထိုင်းနိုင်ငံမဲဆောက်စေယုံကြီးမှကုသမှုခံယူနေရဆဲဖြစ်ပါတယ်။ထောင်ထဲချီရှိတဲ့အရက်သားတွေကလည်းစစ်ဘေးရှောင်လာရပါတယ်ဒီအခြေအနေတွေဖြစ်ပြီး KNU ကတက်ကိုယာယီဆုတ်လိုက်တယ်ဆိုပြီးကြေညာခဲ့တယ်လို့စစ်ကောင်စီကလည်းခလာယာ205စခန်းကုန်းမှာအလံပြန်တင်ပြီးစခန်းကိုပြန်ရပြီဆိုပြီးစစ်ကောင်စီရဲ့ဝါဒဖြန့်သတင်းတွေမှာဖော်ပြခဲ့ပါတယ်ဒါပေမဲ့လည်းစစ်ကောင်စီတက်ဟာမြဝတီမြို့ကိုပြန်ပြီးတော့ထိန်းချုပ်နိုင်ပြီလားဆိုတာကလည်းမသိကြသေးပါဘူးဒေသခံတွေကမလို့မြင်တယ်ဆိုတာကိုတော့ VOA ကိုအခုလိုပြောပြခဲ့ပါတယ်
ဖိတ်ပါမကြောက်ပါဘူးခုစက်တက်ကဒီလားဒီကုန်းကိုလည်းတောင်းလို့ရရဘူးဆိုတော့နေ့ရက်၃လောင်းတော့တက်ထောက်ပါတယ်အဓိကလူလည်းပြန်ထိုင်ရတာဆိုတော့မထိုင်ရပါဘူးစက်တက်ကတော့အောက်မှာရောက်တဲ့နောက်ပိုင်းမှာအဲ့ကုန်းမှာကောင်းမှမမရှိတော့တရားမမမရှိတော့ဘူးဟိုကသူတို့ကအဓိကကအဲ့ကုန်းမှာအလံထောင်လို့ရပြီးတော့ဆိုတော့ပုံမှန်ဆိုတော့သူအလံသားထောင်တာပဲလောကနေလုံးဝမပြရတော့တက်ဆိုပြန်သိမ်းလို့ရတယ်ဆိုတော့သူကပြောတော့ပြောနေကြတာဆက်မသိဖြစ်နိုင်လားမဖြစ်နိုင်လားဆိုတော့စဉ်းစားလို့ရတယ်ဒီရင်ထဲရတာဒီစကန်ဟိုဒါနှကုံကစကန်ကကျင်းရသိခါရမှာမဟုတ်ဒီကဒီကလုံးကြီးခါရက PDF တွေပဲပို့ PDF တွေပဲယူခါရမှာဒီမှာနဲ့လာပြီးပြချာကြားရမှာဘာတို့တက်ခတဲ့လူတွေစီတော့မကြားရဘူးသူပဲသိတာပါ
ပြင်းပြင်းနဲ့တွင်းကတက်စကန်တွေကိုသိမ့်ပတ်ရမှာနေမြေကန် KNU တက်မှုတွေရဲ့ခေါင်းဆောင်မှုနဲ့ပြည်သူ့ကာကွယ်ရေးတက်ဖွဲ့တွေကစစ်ကြောင်းတွေကိုထိုးပြီးတိုက်ခိုက်ခဲ့ကြတာပါစစ်ကောင်စီရဲ့တပ်စခန်းတွေစုပ်ခွာသွားအောင်တိုက်ထုတ်တဲ့အထဲမှာဆရာနာသိမ့်ပြီးတဲ့နောက်ထွက်လာတဲ့လူငယ်တွေရဲ့စိတ်အားတက်ကြွမှုတွေစွန့်လွတ်မှုတွေကလည်းယာကိုင်တော့အတော်များများပါဝင်ပါတယ်။မြဝတီမြို့ကိုယာယီစုပ်ခွာလိုက်ပြီးဆိုတော့ KNU ရဲ့ထုတ်ပြန်ချက်ကိုတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့ဘဝင်ကြပုံမရပါဘူး။ဒါပေမဲ့ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကိုစောင့်ကြည့်နေတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်။
ဒီစကန်းလေးဒီဟာကုန်းလေးတင်ငန်းကြီးနောက်ဒီဟာကုန်းလေး205လေးတိုက်ခဲ့တာကျွန်တော်ရေဘော်လေးအသက်ကြီးပြေးခဲ့ရတယ်ကိုလေးအင်္ဂါဆွန့်လွတ်ခဲ့ရတာရှိတယ်အခုတကယ်တမ်းဟိုပြည့်ပြည့်စုံစုံတိုက်ရင်နိုင်နေမယ်ဆိုတာဒါအားလုံးကလည်းသိတယ်ကျွန်တော်တို့လည်းသိတယ်ဒါအဲ့ခါကျတော့မတိုက်ဘဲနဲ့ပြန်ဆုတ်တယ်ဆိုတော့ကျွန်တော်တို့ရဲ့ကလေးတွေအသက်ကြီးကိုလေးအင်္ဂါဆွန့်လွတ်ခဲ့ရတဲ့အသားတွေကအလကားဖြစ်သွားတာပေါ့ဒါကျွန်တော်တို့ကတော့အရင်နဲ့နားတယ်ဒီတိုင်းမဲ့MOG ကဘလို့ညွှန်ကြားချက်လေးလာအောင်လည်းတော့ပြည်ပြီးပါဘူ
း။မြဝတီမြို့ကိုတက်လာတဲ့စစ်ကောင်စီတပ်သားတွေကတော့ကွန်ကရစ်ကနေတက်လာနေပြီမဲ့နန်းတလျှောက်ပူးပေါင်းတပ်တွေကဝိုင်းတိုက်နေတဲ့အတွက်တန်ကြက်ကကားတွေစစ်သုံးကားတွေစစ်လက်နက်တွေကိုပူးပေါင်းတပ်ဖွဲ့တွေကရရှိခဲ့တယ်ဆိုပြီး KNU ကလည်းသတင်းထုတ်ပြန်ထားပါတယ်။ ABL 7ရက်နေ့ကလေးကတက်လာတဲ့စစ်ကောင်စီတပ်တွေဟာမြဝတီမြို့ကိုအခုချိန်ထိတော့မတက်လာနိုင်သေးပါဘူး။စစ်ကောင်စီဘက်ကမြဝတီမြို့ကိုဘုံအလုံးရေ150ကျော်နဲ့လေချောင်းကနေဖြစ်ချခဲ့ပေမဲ့မြဝတီမြို့ကိုပြန်လည်သိမ့်ပိုက်နိုင်တဲ့တိုက်အင်အားတွေကတော့မြို့ကိုမရောက်လာနိုင်သေးပါဘူး။ကရင်နယ်ကြားဆောင်တပ်ကတော့လက်တလုံးမှာနှစ်ဖက်လုံးကိုအစဉ်ပြေအောင်ဆက်ဆံနေပြီးမြို့ရဲ့လုံခြုံရေးကိုလက်နက်ကင်အင်အားတွေနဲ့နေရာယူထားပါတယ်။နယ်ကြားဆောင်တပ်ဟာရွှေခိုးကိုမြို့တင်မကြရေးအတွက်ပါနက်စွာနဲ့ကင်တွယ်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်။မြဝတီမြို့ဟာကရင်လက်နက်ကင်ရဲ့အများဆုံးရှိတဲ့မြို့ဖြစ်သလိုရာဇဝတ်မှုတွေနဲ့ပတ်သက်နေတဲ့လောင်းကစားလုပ်ငန်းတွေရဲ့ရှယ်ယာတွေမှာလည်းလက်နက်ကင်အဖွဲ့တွေပါဝင်ပတ်သက်နေတယ်ဆိုပြီးသတင်းတွေထွက်နေတာပါဒီအတွက်အကျိုးစီးပွားတွေကြောင့်ထိမ့်ထိမ့်သိမ့်သိမ့်လုပ်နေကြတာဖြစ်တယ်လို့လည်းလေ့လာသူတွေကဝေဖန်နေကြပါတယ်နိုင်ငံတကာကအာယုံဆိုင်တာခံနေရတဲ့မြဝတီမြို့ဟာလက်တလုံးမှာတော့ဘယ်သူတွေထိမ့်ချုပ်နိုင်နေပြီလဲဆိုတာလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်